လေပြာကန်းလုံကနေပြီးခဲ့တဲ့သတင်းပတ်တုန်းကရွှေပြောင်းအခြေချသူတွေကိုကဲတင်လာတဲ့နေစည်းမချားဆရာဝန်များအဖွဲ့ရဲ့ Aquarius တင်ပေါ်အီတလီနဲ့မော်ဒန်နိုင်ငံတို့မှာကန့်ကွက်ခွင့်ရင်းပယ်ခံခဲ့ရပြီးတဲ့နောက်ဒီကနေ့တနင်္ဂနွေနေ့မှာတော့စပိန်နိုင်ငံကိုဆက်ရောက်လာခဲ့ပါပြီ။ရွှေပြောင်းအခြေချသူတွေကိုကဲတင်လာတဲ့တင်ပေါ်နဲ့အတူအီတလီရေရင်နှစ်ဆင်းလဲလိုက်ပါလာပါတယ်။ Aquarius တင်ပေါ်မှာလိုက်ပါလာတဲ့ရွှေပြောင်းအခြေချသူတချို့ကိုခွဲပြီးတော့ခေါ်ယူလာတဲ့ဒက်တီလိုတင်းမော့ကတော့ဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာဆက်ရောက်ခဲ့ပါတယ်။အိုရီအိုနီတင်းမော့ကတော့ဒီနေ့နှောင်းပိုင်းမှာရောက်လာဖွယ်ရှိပါတယ်။ရှေ့ပြောင်းအခြေချသူတွေကစိုးရင်ပူပန်ပြီးပင်ပန်းနွမ်းနယ်နေကြတယ်လို့လည်းဆရာဝန်တွေကပြောပါတယ်။စပိန်နိုင်ငံဗလန်စီယာမြို့မှာတော့ကျိုးဆိုပါတယ်ဆိုတဲ့စာတမ်းကိုဘာသာစကားမျိုးစုံသုံးရေးသားထားပြီးရှေ့ပြောင်းအခြေချသူတွေကိုကျိုးဆိုခဲ့ကြပါတယ်။ရောက်ရှိလာကြတဲ့ရှေ့ပြောင်းပြည်ထဲမှာအမျိုးသား450အမျိုးသမီး80တို့ပါဝင်တဲ့အကြောင်းဗလန်စီယာမြို့ကတာဝန်ရှိသူတွေကပြောပါတယ်။အမျိုးသမီး9ဦးကတော့ကိုဝင်ဆောင်နေဖြစ်ပါတယ်။အသက်73နှစ်အောက်ကလေးငယ်17ဦးပါပြီးစေဂျော်သက်တာ89ဦးပါဝင်ပါတယ်။အာဖရိကနိုင်ငံတွေကအများစုဖြစ်တဲ့ရှေ့ပြောင်းအခြေချသူတွေကတော့နိုင်ငံပေါင်း26ခုကဖြစ်ပြီးအာဖဂန်နစ္စတန်၊ဘင်္ဂလားဒေ့ရှ်နဲ့ပါကစ္စတန်နိုင်ငံတို့ကလည်းပါတယ်လို့နေစည်းမချဆရာဝန်များအဖွဲ့ကပြောပါတယ်။စပိန်ဝန်ကြီးချုပ်တဲ့ပီဒရိုဆန်ချက်ကတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာကပ်ဘေးကြီးမဖြစ်စေရေးကူညီဖို့တာဝန်ရှိတဲ့အကြောင်းလူအခွင့်အရေးကိုလေးစားလိုက်နာဖို့တာဝန်ရှိတာနဲ့အတူဒီလူတွေကိုဘေးကင်းလုံခြုံမှုရှိရှိနဲ့ကန့်ကွက်ခွင့်ပေးဖို့တာဝန်ရှိတယ်ဆိုလည်းပြောဆိုထားပါတယ်။ရှေ့ပြောင်းခြေချသူတွေကိုတင်ဆောင်လာတဲ့ Aquarius တင်မော့ကိုအီတလီဘက်ကလက်မခံခဲ့တာဟာလူသားမဆန်တဲ့လုပ်ရဆိုလဲဗလန်စီယာမြို့တော်ဝင်ဂျိုအန်ရီဘိုကပြောဆိုခဲ့ပါတယ်ရှင်။